တော်ရှင်များခင်ဗျာမြန်မာလူလိုက်ရေးနဲ့အတူပေါ်ထွန်းလာတဲ့ကချင်ပြည်နယ်နေ့ဟာအခုဆိုလို့ရှိရင်နှစ်80ပြည့်မြောက်ခဲ့ပြီဖြစ်ပေမဲ့ငင်းကြမ်းတာယာတိုးတက်မှုမရှိသေးဘူးလို့ပြည်ပရောက်ကချင်တိုင်းသားတွေကပြောကြပါတယ်ကချင်ပြည်နယ်အတွင်းမြန်မာစစ်တပ်ရဲ့ထိုးစစ်ကြောင့်ကချင်ပြည်သူလူထုအားလုံးရဲ့အသက်လုံခြုံမှုကိုအမတန်ဆိုးရိမ်နေရဆဲဖြစ်တယ်လို့လည်းဆိုကြပါတယ်အကြောင်းစုံကိုမတ်အင်ဂျင်နီယာဆက်ပြီးတော့တင်ပြပေးပါလိမ့်မယ်ခင်ဗျာ
ဒီတစ်ချက်ကိုလိုနီလက်အောက်ကနေလွတ်လပ်ရေးရဖို့နဲ့အနာဂတ်ပြည်ထောင်စုနိုင်ငံတည်ဆောက်ဖို့1948ခုနှစ်မှာဗိုလ်ချုပ်အောင်ဆန်းနဲ့တိုင်းသာခေါင်းဆောင်တွေချုပ်ဆိုခဲ့တဲ့ပင်လုံစာချုပ်ပါသဘောတူညီချက်တွေအရကချင်ပြည်နယ်ကိုအတိအမှတ်ပြုတဲ့အနေနဲ့1948ခုနှစ်ဇန်နဝါရီလ10ရက်နေ့ကိုကချင်ပြည်နယ်နေ့အဖြစ်သတ်မှတ်ခဲ့တာပါဒါကြောင့်လေကချင်ပြည်နယ်နေ့ဟာပြည်ထောင်စုဆိုတဲ့အနှစ်သာရပါဝင်နေကြောင်းပြည်ပရောက်ကချင်ခေါင်းဆောင်တွေက VOE ကိုပြောပါရယ်နှစ်ပေါင်း80ကြာခဲ့ပြီမြင့်လွတ်လပ်ရေးကိုဦးဆောင်ခဲ့တဲ့ကချင်တိုင်းသားခေါင်းဆောင်တွေညှော်မှန်းခဲ့တဲ့ပြည်ထောင်စုနိုင်ငံအဖြစ်မတည်ဆောက်နိုင်သေးကြောင်းဒီတိန်အခြေဆိုင်ကချင်အမျိုးသားစည်းရုံးဥက္ကဋ္ဌဒူဝါဘဝန်လာရောက VOE ကိုပြောပါရယ်လက်ရှိမြန်မာစစ်တပ်ရဲ့ထိုးစစ်ကြောင့်ကချင်ပြည်သူတွေရဲ့အသက်လုံခြုံမှုကင်းမဲ့နေတယ်လို့ဒီအခြေအနေကိုလည်းဒေါက်ဆန်းစစ်ကြည်ဦးဆောင်တဲ့ NLD ရဲ့တာအစိုးရကအကာအကွယ်မပေးနိုင်ဘူးလို့သူကအခုလိုပြောပါတယ်
။နောက်ဆုံးစစ်ကလည်းတိုက်နေတယ်ဆိုတော့ကျွန်တော်တို့လူထုကဘယ်လိုယုံကြည်ရမလဲ။ဘုသူ့ကိုအားကိုးရမလဲ။ဗမာသမ္မတကပြောတယ်ဟိုကချင်လူထုပြည်သူအားလုံးကိုလေရှင်းလင်းပြီးတော့ကာကွယ်ရေးဥပဒေပေါ်လုံခြုံမှုပေးနေတယ်လို့ပြောတယ်။ကျွန်တော်တို့မြန်မာလုံခြုံမှုပေးတာမဟုတ်ဘူး။တောက်လျှောက်လူထုကိုလိုက်ပြီးတော့စစ်စီရဲလို့အပြစ်မဲ့ပြည်သူတွေလိုက်တာထောက်လို့နေတယ်လို့အဲ့လိုမြင်တယ်။အဲ့ဒီကိစ္စတွေကလည်းအခုကျွန်တော်တို့ကြည့်ရတာကလူတို့ကြီးကောက်တင်ရောက်ထားတဲ့အခြေအနေမထင်နိုင်ဘူး။ကချင်ပြည်နဲ့အစိုးရဆိုလုံးဝဘာမှလုပ်တာမတွေ့ရဘူး။အဲ့ဆိုတော့ဒီခုကျွန်တော်တို့ကချင်လူတို့ပေါ့ကွာ။ကချင်ပြည်မှာရှိတဲ့လူတို့အားလုံးရဲ့အသက်လုံခြုံမှုကဒီမတမ်းမှကြီးနေရတယ်။
အခုလိုနိုင်ငံရေးအခြေအနေဒါမကနှစ်ပေါင်း80အတွင်းကချင်တိုင်းသားတွေရဲ့ကိုယ်ပွင့်ရာဘာသာရည်ကျေးမှုစာပေတွေဆုံးရှုံးပြုံးတီးလာနေတဲ့အခြေအနေကလည်းအထူးစိုးရင်ပွဲရာကောင်းကြောင်းအမေရိကန်အခြေစိုက်ကချင်မဟာမိတ်အဖွဲ့ဥက္ကဋ္ဌဂမ်ဆန်းက VOE ကိုပြောပါတယ်
။ပုံပြီးမှစိုးရင်ဆက်ရှိတာဥင်းချမ်းနေအချိန်ဒီကျွန်တော်ရဲ့ဒီအပြစ်ခတ်ရဆဲနေတဲ့အချိန်မှာကချင်ပြည်နယ်ကချင်မျိုးတွေအတွက်စိုးရင်မှုရှာအင်းမတောင်စိုးရင်မှုရှိပါဒီအနှစ်80ဒီမမတီတောင်စုမှာကျွန်တော်ဒီမမတီတောင်စုမှာနေခဲ့အချင်းကိုကြည့်ရမယ်ဆိုတော့ကျွန်တော်ကချင်တိုင်းရင်းသားတွေရဲ့နေရာပေါ့နော်။ဟိုကချင်ပြည်နယ်ပိုတေးလာတယ်။လုံခဲ့တဲ့အနှစ်80မှာကချင်လူမျိုးတွေပိုနည်းလာတယ်အနှစ်80မှာ။ကချင်တိုင်းရင်းသားတွေရဲ့ဖုံးတလိအဆုံးသာဒီကျွန်တော်ရဲ့ literature ဆိုတိမ်ပေါ်လာတဲ့ဟာတွေကျွန်တော်မြင်နေရပါတယ်။ကျွန်တော်ရဲ့လူလူနဲ့လက်ကိုရဲ့ယုံကြည်ခြင်းကိုအခွင့်အရေးပိုနည်းလာတယ်ဒီလုံခဲ့တဲ့80မှာ။
ကချင်မဟာမိတ်အဖွဲ့ကမနေ့ဗုဒ္ဓဘူးနေ့ကထုတ်ပြန်တဲ့လေးလတစ်ချိန်အစီရင်ခံစာအရ2019ခုနှစ်ကုန်ပိုင်း3လအတွင်းမြန်မာစစ်တပ်ရဲ့ရန်လိုတိုက်ခိုက်မှုပေါင်းအချိန်တရာနီးပါးလောက်ရှိခဲ့ကြောင်းကမ်ဆန်းကပြောပါရယ်။အခုလိုအဆက်မပြတ်ဖြစ်နေတဲ့ထိုးစစ်တိုက်ပွဲတွေကြောင်း27ရာစုပင်လုံငင်းရဲရေးလုပ်ငန်းစဉ်တွေကိုထိခိုက်နေတယ်လို့တိုင်းရင်းသားတွေနဲ့မြန်မာအစိုးရကြားယုံကြည်မှုတည်ဆောက်ဖို့အခက်အခဲစင်ခေါ်မှုတွေဟာဆက်ပြီးကြီးထွားနေသေးဖြစ်ကြောင်းဒူဝါဘဝန်လာရောကသုံးသပ်ပါရယ်
။တခါချင်းနဲ့လူရှင်တွေအဖြစ်ပြည်သူဆိုရင်2008 Constitution နဲ့အဲ့ဒါနဲ့ပြန်ထည့်ရတာကသူတို့တန်လူချင်းနဲ့ကိစ္စဖြစ်တယ်။အဲ့လိုဆိုတော့တောက်လျှောက်ဆွေးနွေးတယ်။ဆိုတော့ပြောချင်တာကဟိုအဆင်မပြေနိုင်ဘူးလား reason ဘာမှမရှိဘူး။တစ်ဖက်စလုံး။ဒါပေမဲ့အဆင်မပြေလာဘူး။မဆင်မပြေလာတဲ့အခါကျတော့ဒီတိုင်းရင်းသားတွေအများစုကတစ်ဖက်မှာလည်းအဲ့လိုမျိုးလားခံခေါ်တယ်၊ခေါ်ပစ်တတ်တယ်၊ပြန်လာတော့မပြန်ခင်လမ်းမှာမရှိတဲ့သက်ပွဲတဲ့အဲ့လိုပြန်ဖြစ်နေတယ်ဆိုတဲ့အခါကျတော့တိုင်းရင်းသားတွေအနေနဲ့ကဒီအစိုးရလှုပ်ဆောင်ချက်ကိုဘယ်လိုယုံကြည်ရမလဲအဲ့ဒါအခက်အခဲဖြစ်သွားတယ
်။နှစ်80ပြည့်ကချင်ပြည်နယ်နေ့အခမ်းအနားတွေကိုတော့အမေရိကန်ပြည်တင်ဩစတြေးလျအပါအဝင်နိုင်ငံအနှံ့အပြားမှာအများအလားရဲ့နဲ့တိုက်ဆိုင်ပြီးလာမယ့်စနေတနင်္ဂနွေနေ့တွေမှာကချင်ရိုးရာအကာတွေပါဝင်အခမ်းအနားဖျော်ဖြေပွဲတွေနဲ့စီစီကာကာကျင်းပဖို့ရှိပါတယ်ရှင်။